NLD ဥက္ကဋ္ဌဒေါန်ဆန်းစုကြည်ရဲ့ဒီတရုတ်ပြည်ခီးစဉ်နဲ့ပတ်သက်ပြီးတော့လေတရုတ်နိုင်ငံကဒီသတင်းစာတွေရုပ်သံဌာနတွေကဘာတွေများရေးသားဖော်ပြကြတာတွေ့ရလဲအန်ဒီ
တရုတ်မီဒီယာတွေမှာတော့တချို့ကတော့ဒေါန်ဆန်းစုကြည်ရဲ့ဟိုအရင်တော့ဖြစ်စင်နေပေါ့လေအဲ့ဒီဟာလေးတွေဘဝဆက်ကြောင်းလေးတွေဘာလေးတွေပြန်ကြည့်တာတွေပြန်ပြောပြထားတာရှိပါတယ်။သူရိုက်ခဲ့တဲ့ရုပ်ရှင်အကြောင်းတော့တချို့တပေတစ်ကြောင်းပြောတာတွေပါတယ်ရှိပါတယ်
။တရုတ်သမ္မတရှီကျင်းပင်နဲ့ဒီတွေ့ဆုံဆွေးနွေးခဲ့တာတွေရောဘယ်လိုရေးသားဖော်ပြကြလဲရှင့
်။ရှီကျင်းပင်နဲ့တွေ့တဲ့အခါမျိုးပါတယ်လေသူတို့တော့ပြည်ပြည်စုံစုံပြန်ရေးပါတယ်။အဲ့တော့ဒေါ်အောင်ဆန်းစုကြည်ကိုတော့သူတို့ကဒီမိုကရေစီရရှိရေးတဲ့ကြိုးစားနေတဲ့ကောင်းဆောင်တရားပေါ့။အတော်အမျက်နှာခံပြီးတော့ဟိုအကျေကျုပ်အကြာကြီးအခြားခံပြီးတော့နေရတာပေါ့လေ။အဲ့ဒါတွေပါတယ်ရေးပါတယ်။မင်းရောကပြောတဲ့အထဲမှာတော့ဟိုနည်းကဟိုသမရရှိချင်းနေညာပြောတဲ့စကားထဲမှာတခုံးပါတယ်လေမမပြည်ရဲ့ပြည်တွင်းနိုင်ငံရေးဘလို့ပဲပြောင်းလဲပြောင်းလဲမမပြည်နဲ့တရုတ်ပြည်ရဲ့ဆက်ဆံရေးဟာရေရှိကြည့်ရမှာရေရှိမှာလဲပြည်သူတို့တရားလို့ကမှားဆိုတဲ့စကားလုံးတစ်လုံးပါပါတယ်ခါတော်ဖရန်စစ်ကပြန်ပြောတဲ့အထဲမှာလဲတရုတ်ပြည်ကွန်မြူနတီပါတီရဲ့အောင်မြင်မှုတွေကိုချီးကျူးပါတယ်ဆိုပြီးပြန်ပြောတဲ့စကားတွေပါပါတယ်အဲ့ဒါတွေကအပြည့်အစုံပေါ့ဗျာဟိုတပ်ပုံတွေပါတယ်ဒီလိုတော့တော့မြန်မာရေးတာတည်ရပါတယ်သူတို့အပြန်လာမိတ်ဆက်တဲ့သဘောပါပဲသမရရှိချင်းဖင်ကလည်းဒီလိုလာတဲ့အတွက်ကျေးဇူးတင်ရောပေါ့နော်တရုတ်ပြည်နဲ့တရုတ်ကွန်မြူနတီပါတီကိုပုံပုံနားလဲအောင်ဟိုလေ့လာသွားဖို့အဲ့ဒါတွေတိုက်တွန်းနေဒေါ်ဆန်းစုကြည်ဘက်ကလည်းသူကဗမာပြည်အနေနဲ့ ਆ ပေါ့နော်အင်ဂျင်နာချင်းဆိုတာရွေးချယ်လို့မရပါဘူးတဲ့ဒါကြောင့်မို့ရှိတဲ့အင်ဂျင်နာချင်းတွေနဲ့ကောင်းအောင်ဆက်ဆံဖို့သူကအပြည့်အစုံရှိတယ်ဆိုတဲ့အကြောင်းတရုတ်ပြည်ရဲ့ကွန်မြူနတီပါတီရဲ့တိုးတက်အောင်မြင်ချက်များကိုလည်းသူကိုယ်တိုင်တွေ့ရတဲ့အတွက်အဲချီးကျူးကြောင်းပေါ့ဗျာအဲ့ဒါကြီးပြောသွားတယ်
ပြီးတော့ဒီဒေါန်ဆန်းစုကြည်ကိုတရုတ်အစိုးရကပေါ့နော်မြန်မာနိုင်ငံမှာရှိတဲ့အတိုက်ခံပါတီကြီးတစ်ခုရဲ့ခေါင်းဆောင်တယောက်အနေနဲ့လားဒါမှမဟုတ်ရင်ဒီအနောက်နိုင်ငံတွေကအတိမတ်ပြုထားတဲ့ဒီမြန်မာနိုင်ငံရဲ့ခေါင်းဆောင်တယောက်အနေနဲ့လားဘယ်လိုပုံစံမျိုးနဲ့အခုလိုဒီတရုတ်အစိုးရဖိတ်ကြားတာလို့ပြောလို့ရမလဲရှင
်တရုတ်ဘက်ကလို့ပါသူတို့ကဟိုပါတီချင်းဆက်ဆံရေးဆိုတာဆက်ဆံတဲ့အပိုင်းပိုင်းရှိတယ်အဲ့တော့အဲ့ဒါကဒီနိုင်ငံမဆိုအာဏာရပါတီရောအာဏာမရသေးတဲ့ပါတီရောပါတီစုံနဲ့သူကဆက်ဆံတာပါအခုလေကပမာတီယာပါတီတီယာကဟောင်းဆောင်ပြောင်းပြီးနေဆက်ဆက်တူရပါတယ
်လက်ရှိဆိုရတက်တန်းကလည်းကုံတော့မှာပေါ့နော်လာမယ့်2015ရွေးကောက်ပွဲကလည်းနီးကပ်လာပြီဆိုတဲ့အခါကျတော့အခုလိုအချိန်အခါမျိုးမှာတရုတ်ကနေပြီးတော့ဒီတော့ဆန်းစုကြည်ကိုဒီဖိတ်ခေါ်တဲ့ခီးစဉ်ပေါ်ပေါက်လာတဲ့အပေါ်ရောအဲ့ဒီဘယ်လိုများမြင်ပါတယ်လဲရှင်
ကျမကဒီလိုကြည့်ပါတယ်တော်ဆန်းစုကြည်ကိုဖိတ်လိုက်တာတရုတ်ဆိုရမှာလည်းသူ့ရဲ့ယူမှန်းချက်နိုင်ငံရေးယူမှန်းချက်တွေရှိပုံရပါတယ်အဲ့ဒါကတော့ပမာတီမှာရှိနေတဲ့တချို့ဟိုတရုတ်ဆန့်ကျင်စိတ်ဓာတ်တွေပါတယ်နည်းနည်းပျော့သွားအောင်လုပ်ဖို့လည်းပါတယ်နောက်တစ်ခုကလည်းအခုဥသိမ်းစိန်အစိုးရကတရုတ်ကိုတစုံတရာရန်လိုလာတဲ့သဘောရှိတယ်လေအဲ့ဒီရန်လိုလာတဲ့သဘောနဲ့ဟိုကကိစ္စမှာတော်တော်တချို့ဆိုတော်တော်ပြင်းပြင်းထန်ထန်ပြောတာရှိတာဟိုတပ်ဖက်ကအရာရှိကြီးတွေဟာအဲ့တော့အဲ့ဒီဟာကြီးကိုလည်းသူကဟန်တားချင်တာပါတာပေါ့အဲ့တော့ဥသိမ်းစိန်အစိုးရကနိုင်ငံရေးရဖျားပေးချင်တယ်လို့ဆိုမှမြင်ပါတယ်တော်ဆန်းစုကြည်ကတောက်လျှောက်သူကဟိုတရုတ်ဆန့်ကျင်ရေးတွေတချို့နိုင်ငံရေးသမားတွေပဲဖြစ်ဖြစ်တချို့လူတွေပဲဖြစ်ဖြစ်အဲလူကြိုက်များမဲ့ကိစ္စလို့ဆိုပြီးတော့ပြောနေတာဖြစ်တာဟိုဒေါ်အောင်ဆန်းစုကြည်ကတောက်လျှောက်တစ်ခါမှတရုတ်ကိုဆန့်ကျင်တဲ့စကားမပြောပါဘူးသူကအင်ဂျင်နာချင်းကိုကောင်းကောင်းမွန်မွန်ဆက်ဆံတဲ့ပါတယ်ဆိုတာပြောတာလေဖြစ်တဲ့အတွက်ကြောင့်ဒေါ်အောင်ဆန်းစုကြည်နဲ့ပတ်သက်လို့လေတရုတ်ပြည်မှာအရင်တော့အနောက်တိုင်းကိုလူလာတဲ့နိုင်ငံရေးသမားလို့ထင်ကြပေမဲ့အဲ့ဒီကိစ္စတွေပေါ်ပေါက်လာပြီးတဲ့နောက်ဒေါ်အောင်ဆန်းစုကြည်ကတစုံတရာဖျက်မြတ်ကြတာသူတို့တရုတ်ပြည်အတွက်လည်းစဉ်းစားပြေးထိုင်တယ်လို့ပြောလာတာလည်းပါလာတယ
်ဒီတနေ့ရက်အတွင်းမှာဒေါ်အောင်ဆန်းစုကြည်ကဒီတရုတ်ပြည်ထဲမှာဘယ်တွေများသွားပြီးတော့ဘယ်သူတွေနဲ့များတွေ့ဖို့ရှိသေးတယ်ဘာတွေများလေ့လာဖို့ရှိသေးတယ်လို့အန်ဒီသိထားပါလဲရှင
်အစ်ပတ်သိထားတာတော့ရှန်ဟဲကိုသွားမယ်အဲ့အပြန်ခွန်မင်းယူနန်ပြည်နယ်ခွန်မင်းကိုဝင်မယ်ပြီးမှခွန်မင်းကတစင်ပမာပြည်ပြန်မယ်လို့သိထားပါတယ်ဒီမှာကြည့်ရရှန်ဟဲမှာတော့သူတို့ကတရုတ်ပြည်ရဲ့စီးပွားရေးလုပ်ငန်းတွေနောက်တစ်ခုကရှန်ဟဲမှာသူတို့လွတ်လပ်တဲ့ပုံတွေတဲ့ပုံတွေရေးလွတ်လပ်ခွင့်ခွန်မင်းနေပေါ့အဲ့ဒါတွေဖွင့်ထားတာတွေရှိတယ်အဲ့ဒါတွေကိုလိုက်လည်းပြဖို့စဉ်းစားတယ်လို့သိတယ်မနေ့ကတော့တွေ့တဲ့အချိန်မှာတော့တရုတ်ပြည်ရဲ့နိုင်ငံတော်ကောင်စီတွင်ညံကျက်ချင်ဆိုတာပါတယ်အဲ့ဒါကတော့သူကအရင်တော့နိုင်ငံသားရေးဝန်ကြီးဟောင်းပေါ့အခုတော့ကမရာရှိချင်းပြင်ရဲ့နိုင်ငံသားရေးကြီးကအတိုင်ပင်ကောင်ပေါ့လေအဲ့ဒီဒီပြောင်းနေတော့မမီးကတိကျတွေ့တယ်လို့ပြောတယ်။နောက်ပြီးတော့အဲနိုင်ငံတကာပါတီတွေနဲ့ဆက်ဆံရေးဌာနဌာနကြီးမှုတယောက်ရှိတယ်။အဲ့ဒါနဲ့လည်းတွေ့တယ်လို့ကြားပါတယ
်။ဟုတ်ကဲ့ပါအန်ဒီ။အန်ဒီအခုလိုပြေကြားပေးတာကျေးဇူးတင်ပါတယ်အန်ဒီရှင
့်။ကိစ္စဖြစ်ရပါတယ်။